NLD ပါတီဥပဒေအကြံပေးအဖွဲ့ဝင်တရားလွတ်တော်ရှိနေဦးကိုနီကိုလုံခြံတပ်ဖြတ်မှုမှာထွက်ပြေးလွတ်မြောက်နေစေတရားခံတဦးဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်သူနောက်ဆုံးချေရဖြတ်သွားတဲ့နေပြည်တော်မြို့တော်ဝိုက်ကိုဖမ်းဝမ်းထုတ်ပေးဖို့ဦးကိုနီရဲ့အမှုလိုက်ရှိနေကတောင်းဆိုပါတယ်တရားရုံးရဲ့စစ်ဆေးကြားနာချက်ဒီပေါ်မူတည်ပြီးတောင်းဆိုရတာဖြစ်ကြောင်းပြောပါတယ်။ဒီတဲ့ဝန်ကြီးဌာနကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးနိုင်ငံကရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ဆက်ချင်ပါပါ။ဦးကိုနီကိုလောက်ကျန်မှုမှာပါဝင်ပတ်သက်တဲ့တရားခံတွေကိုဧပြီလ21ရက်တောက်ကြနေကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ၅ကြိမ်မြောက်အဖြစ်ရုံးထုတ်ခဲ့တာပါ။လောက်ကျန်တပ်ပြတ်မှုတရားခံတွေဖြစ်တဲ့သနတ်သမားကြည်လင်းပူးပေါင်းကြံစည်သူတွေဖြစ်တဲ့အောင်ဝင်းစော်ဇေယျဖြိုးအဝင်းထုံးတို့ကိုရုံထုတ်ခဲ့တာဖြစ်ပြီးလက်နက်မှုနဲ့ပတ်သက်လို့တရားခံရဲ့ပစ္စည်းကိုရဲကသိမ်းဆီးချိန်တုန်းကရှာဖွေပုံစံမှာတက်တည်အဖြစ်လက်မှတ်ထိုးပေးခဲ့တဲ့တရားလူပြတက်တည်ဦးလာထုတ်ကိုစစ်ဆေးတာဖြစ်ပါတယ်။ဒါပေမဲ့ဥက္ကိုနီကိုလောက်ကျန်ရမှာပူးပေါင်းကြံစီလူတွေကတူဖြစ်တဲ့ထွက်ပြေးလွတ်မြောက်နေစေအဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်အဝင်းခိုင်နောက်ဆုံးချေရဖြောက်သွားတဲ့နေပြည်တော်နဲ့တဝိုက်ကိုဖမ်းဝမ်းထုတ်ပေးဖို့ဥက္ကိုနီရဲ့အမှုလိုက်ရှိနေဦးနေလာကတရားရုံးမှာထပ်မံတင်ပြတောင်းဆိုထားတယ်လို့ပြောပါတယ်
။ဆက်ပြီးလူမြောက်နေတဲ့အဝင်းခံကိုဘုလတ်ဝရမ်းမှာပါလိစာအပြင်မှာဆက်ပြီးလူမြောက်သွားတယ်နေပြီးတော့ဒေယစီဥယျာဉ်နာမှာရှာဖွေဖမ်းဆီးဖို့ရ။ဒီအိမ်ကြီးကဝရမ်းပြည်တော်ထပ်မံထုတ်ပေးဖို့ကျွန်တော်လျှောက်ပါတယ်။အဲလျှောက်တဲ့အခုဟာကိုပြလိုက်ပါတယ်။ဆိုတော့ဒီဆက်ပြီးဝရမ်းနေရာကိုဖမ်းဝမ်းမထုတ်ထားဘူး။ဒီအခွင့်မှာကျွန်တော်တို့ဖတ်သူကြီးရပေါ်ပေါက်တာမေဇက်ဖတ်ပေါက်ဒီလူသိတီကနေပြီးတော့အဝင်းခံရဆက်ပြီးလူမြောက်ခြင်းမရှိသေးဘူးဆိုတဲ့ဖတ်သူချက်ကိုတရားရုံးမှာဆက်ဆိုင်ရရဲရရှိရနေပြီးတော့ဖတ်သူချက်ပေးတော့ပါတယ်။အဲကြောင့်မို့လို့ဒီလိုဖတ်သူချက်များအကြတော့ဒီပြင်းမှာရှိနေရဆိုတဲ့အချက်လက်ကတော့ပေါ်ပေါက်နေပါတယ်။ဒါပေမဲ့သဘောအဆင့်ပြောမယ်ဆိုလို့ရှိရင်အခုလည်းမကြည့်နေရအဲ့ဒီဆိုင်အားလုံးရတဲ့ဖွဲ့ဆောင်ရမှာ။အခုလည်းမကြည့်နေရဆောင်ရခဲ့တာမရှိဘူး
။နေပြီးတော့တဝိုက်ဖန်ဝရန်ထုတ်ပေးရင်တောင်းဆိုချက်ကိုအရင်တရားခွင်တုန်းကပယ်ချခဲ့တာပါ။တရားခံပြေးမှုကိုရာဇဝတ်မှုကျင့်ထုံးပုံမှန်932အရာတရားရုံးကစစ်ဆေးရမှာလိုအပ်ချက်တွေရှိနေပြီးပြင်ဆင်မှုလုပ်ပေးဖို့ရှေ့နေဦးနေလာကတရားရုံးကိုတင်သွင်းထားပါတယ်။ရာဇဝတ်ဆိုင်ရာပြင်ဆင်မှုထဲမှာနေပြည်တော်တဝိုက်ဖန်ဝရန်ဒစ်တခုထုတ်ပေးရင်းနဲ့နောက်ထပ်တရားခံတွေပေါ်ထုတ်နိုင်ရေးတရားရုံးမှာစုံစမ်းစစ်ဆေးနိုင်ဖို့လိုအပ်တဲ့အထောက်အထားတွေတရားရုံးကိုတင်သွင်းဖို့ဆိုတဲ့ကိစ္စတွေပါဝင်ပါတယ်။ဒါပေမဲ့တရားခံအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်နိုင်ငံကရဲတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒူရဲမှုကြီးတင်ဝင်းကပြောပါတယ်
။စဖွဲ့ဟိုပြည်ထောင်စုကလေကျွန်တော်တို့ကသူ့ရဲ့ biography နဲ့အားလုံးတော့ပြည်နယ်တိုင်းအားလုံးကိုဖြန့်ထားတယ်လေ။အဲဒီမှာ Interpol မှာလည်းအားလုံးပို့ပြီးတော့ဆောင်ရွက်နေတာပဲ။အဲ့ဒီချိန်ပါပဲ။အခုလက်ရှိတော့ဆောင်ရွက်ဆဲလို့ပဲတည်ထားပါ
။နိုင်ငံတော်အတိုင်ပင်ခံယူညွန်ကြားရေးမှုချုပ်ဦးစော်ထီကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးလှုပ်ဆောင်ချက်နောက်ဆုံးအခြေအနေကိုပြောပါတယ်။
နှစ်ပိုင်းရှိတယ်ဗျနှစ်ပိုင်းကတော့ဒီကျင့်မှုပါဝင်ပတ်သက်လို့ရေစုံစမ်းစစ်ဆေးတဲ့ရဲအလုံငန်းပေါ့ရဲလုံငန်းကရဲလုံငန်းလုပ်ပြီးတော့လုပ်ပြီးသွားပြီးတော့ဒါတရားရုံးတင်နဲ့ဆင်းရောက်သွားတယ်ဆိုတော့ရဲလုံငန်းမှာအခုကျန်တာပါလဲဆိုတော့အောင်ဝင်းခိုင်ဆန်းစည်းရမယ့်တစ်ခုကျန်အောင်ဝင်းခိုင်ကိုမိဖို့လိုတယ်ပေါ့နော်မိဖို့တည်းလဲရဲတပ်ဖွဲ့ကအကျိုးစားပြီးဆောင်ရနေတယ်နိုင်ငံတကာရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော့ဒီလိုဆောင်ရနေတယ်မိသားစုသားလူတွေကတော့သူ့သူ့တွေကခိုက်တဲ့နေတဲ့
ဟုတ်ကဲ့ဒီကြီးရဲ့အဆုံးချက်ကိုနာခံရမယ်အခြေအနေဒီအခြေအနေကတော့တော့ဖြစ်နေပြီ။ဥက္ကိုနီကိုလောက်ကျန်မှုမှာပါဝင်တဲ့ကြည်လင်းအောင်ဝင်းစော်ဇေယျဖြိုးအောင်ဝင်းထွန်းတို့ကိုပြစ်မှုကြီးအမှတ်45မြင်းဆောင်2016ဇာဇာကြီးပုံမှန်320 34 212တွင်နဲ့တရားစွဲဆိုထားပြီးတနသမားကြည်လင်းနဲ့အောင်ဝင်းစော်တို့ကိုပြစ်မှုကြီးအမှတ်46မြင်းဆောင်2019လက်နက်ဥပဒေပုံမှန်19စာလုံးဂါကြီးတွင်နဲ့တရားစွဲဆိုထားပါတယ်ဥက္ကိုနီကိုလောက်ကျန်တပ်ဖြတ်မှု6ကြိမ်မြောက်ရုံးချင်းကိုတော့ EPL 28ရက်နောက်တစ်ပတ်တောက်ကြနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်။ရှင်းနေဥက္ကိုနီဟာအင်ဒိုနီးရှားနိုင်ငံကအကြီးအကဲခေါင်းဆောင်မှုလေးလာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်ညနေပိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုအရောက်မှာတနသမားကြည်လင်းရဲ့အနီးကပ်ပြစ်ခတ်လောက်ကျန်ခံရပြီးနေရာမှာတင်တည်ဆုံးခဲ့ရပါတယ်ခင်ဗျာ။